VOA American တရဲ့စနေညထိတဲ့ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်ကျွန်တော်ဝင်းမပါပြည်သူ့သမ္မတရှီကျင်းဖင်ဟာဆောင်းရာသီအိုလံပစ်ဖွင့်ပွဲလာတက်တဲ့ဆာဗီးယား၊ဂျစ်၊ကဇက်စတန်၊တက်မင်နစ်စတန်ခေါင်းဆောင်တွေနဲ့ဒီနေ့တွေ့ဆုံခဲ့ပါတယ်အိုလံပစ်ဖွင့်ပွဲနေ့ကရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ခဲ့ပြီးတဲ့နောက်အခုနောက်ထပ်ပြည်ပခေါင်းဆောင်တွေနဲ့တွေ့ဆုံတာပါရုရှားသမ္မတဗလာဒီမာပူတင်နဲ့အကန့်အသတ်မဲ့ပူးပေါင်းဆောင်ရွက်သဘောတူညီမှုအသိရခဲ့တဲ့သမ္မတရှီအနေနဲ့ကိုဗစ် -19 စဖြစ်ခဲ့တဲ့2019နှစ်ကုန်ကတည်းကတခြားနိုင်ငံခေါင်းဆောင်တွေနဲ့လူချင်းမတူပဲနေခဲ့ရကအခုအိုလံပစ်ပွဲမှာပထမဆုံးတွေ့ဆုံတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံရဲ့လူခွင့်ချွတ်ဖောက်မှုကြောင့်အမေရိကန်နဲ့အနောက်နိုင်ငံတချို့ကအိုလံပစ်ဖွင့်ပွဲကိုတပိတ်မှောက်ချခြင်းအနောက်နိုင်ငံတွေနဲ့မပြေလည်တဲ့အာဏာရှင်ဆန်တဲ့အခုခေါင်းဆောင်တွေကိုဘီဂျင်းမြို့တော်က Great Hall မှာတရုတ်နှစ်ကူထိမ့်မဲ့တက်ခဲအခမ်းပွဲကြီးမတိုင်ခင်လေးမှာသမရရှိတွေ့ဆုံခဲ့တာပါ။အိုလံပစ်ဖွင့်ပွဲလာတဲ့နိုင်ငံခေါင်းဆောင်တွေနဲ့နိုင်ငံတကာဖွဲ့စည်းခေါင်းဆောင်တွေတက်တဲ့ဒီတက်ခဲအခမ်းပွဲအဖွဲ့မှာသမရရှိကအခုလိုပေကျင်းဆောင်းရာသီအိုလံပစ်ပွဲကိုတက်လာပြီးထောက်ခံဂုဏ်ပြုတဲ့အတွက်အထူးလှပ်လိုက်လဲလဲကျေးဇူးတင်ကြောင်းပြောလိုက်ပါတယ်။ဒါအပြင်တရုတ်အနေနဲ့ကိုဗစ်ကပ္ပကရောဂါကြီးရဲ့ဆိုးကျိုးကိုကျော်လွှားနိုင်ဖို့အစွမ်းကုန်ကြိုးစားခဲ့ပြီးနိုင်ငံတကာကတိကိုဖြည့်ဆည်းတဲ့အနေနဲ့လည်းဒီအိုလံပစ်ပွဲကိုစီစဉ်ထားတဲ့အတိုင်းဖြစ်အောင်ရိုးရိုးသားသားကြိုးစားကျင်းပပေးခဲ့တာပါလို့သမရရှိကပြောခဲ့ပါတယ်ခင်ဗျ။